ိုင်းနိုင်ငံအတွင်းနိုင်ငံရေးအကျပ်တဲဖြစ်ပြီးအစိုးရအဖွဲ့လုပ်ငန်းတွေရပ်ဆိုင်နေတာကြောင့်ထိုင်းမှာရောက်နေတဲ့မြန်မာအလုပ်သမားတွေအနေနဲ့နေထိုင်ခွင့်နဲ့အလုပ်ကင်ခွင့်ဗီဇာတက်တန်းတိုးရေးမှာအခက်အခဲတွေကြုံနေရပါတယ်။ဗီဇာတက်တန်းကုန်တာကြောင့်ထိုင်းအလုပ်ရှင်တွေဘက်ကအလုပ်ဆက်ခံဖို့တွန့်ဆုတ်ပြီးတော့တချို့အလုပ်ပြုတ်တာတွေအထိပါဖြစ်လာနေပါတယ်။ရန်ကုန်ရုံးခွဲကနေကိုသားညုံကစုံစမ်းမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတွင်အလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေတရားဝင်ကန်ဆောင်ထားကြတဲ့စာအုပ်ကနှစ်မျိုးရှိပါတယ်။တစ်ခုကတော့ဒီမြန်မာနိုင်ငံဒဲကနေပြီးတော့နိုင်ငံကူးလက်မှတ်လုပ်ပြီးတော့ထိုင်းမှာလာရောက်အလုပ်လုပ်ကင်သူတွေဖြစ်ပြီးတော့နောက်တစ်မျိုးကတော့ဒီထိုင်းနိုင်ငံဒဲမှာတရားမဝင်ရှိနေသူတွေကိုထိုင်းနဲ့မြန်မာသဘောတူညီချက်အရယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပြီးတော့တရားဝင်အလုပ်လုပ်ကင်ခွင့်ရထားတဲ့မြန်မာတွေဖြစ်ပါတယ်။သူတို့ကတော့ဒီ2009ခုနှစ်ကစပြီးတော့ယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့တာဖြစ်ပြီးတော့၄နှစ်သက်တမ်းပဲရှိတာမို့လို့အခု2014မှာသူတို့သက်တမ်းတွေပြည့်ကုန်ကြတာပါ။အဲ့ဒီချိန်တုန်းကဒီယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့တဲ့သူပေါင်းဟာစုစုပေါင်းတောင်းတဲ့ချီရှိခဲ့ပြီးတော့အခုတက်တန်းပြည့်လို့ဒုက္ခတွေ့နေရတဲ့မြန်မာတွေဟာလည်းတောင်းကနန်းလောက်ရှိမယ်လို့ခန့်မှန်းရပါတယ်။ထိုင်းနိုင်ငံအထူးဖြစ်တော့ဒီဘန်ကောက်တက်ဝိုက်မှာဆွေးရလုပ်ငန်းတွေအားလုံးရပ်ဆိုင်းသလိုဖြစ်နေတာကြောင့်နေထိုင်ခွင့်နဲ့လှုပ်လှုပ်ကန်ခွင့်ရထားတဲ့အဲ့ဒီယာယီနိုင်ငံကူးလက်မှတ်ကိုတက်တန်းတူဖို့အတွက်အခက်တွေ့နေကြရတာပါ။ယာယီနိုင်ငံကူးလက်မှတ်တက်တန်းပြည့်တာမှုအလုပ်ရှင်တွေဘက်ကအလုပ်ဆက်ပြီးတော့ခန့်ဖို့တွန်းဆုတ်လာသလိုပဲဒေသခံရဲအာဏာပိုင်ချုပ်ကလည်းဒီအချိန်ဒီပေါ်မှာအခွင့်ကောင်းယူပြီးတော့အလုပ်သမားတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့သိရပါတယ်။ဘန်ကောက်နီးတဝိုက်မှာလှုပ်လှုပ်နေတဲ့မြန်မာနိုင်ငံသားဦးတိုးကတော့ထိုင်းနိုင်ငံရဲ့အချိန်ဒီကြောင့်မြန်မာအလုပ်သမားတွေအပေါ်မှာအကြီးအကျယ်သက်ရောက်နေတဲ့ gap ကိုပြောရမယ်ဆိုရင်တော့အခုဒီလိုမျိုးဗီဇာတက်တန်းတူရေးဖြစ်တယ်လို့ VOA ကိုပြောပါတယ
်။အခုဗီဇာတော်ပြီးတဲ့ချိန်ရောက်နေပြီ။ဆိုတော့ထိုင်းနိုင်ငံရဲ့အချိန်ဒီကြောင့်ကျွန်တော်တို့သူဒါရီရုံးဒီ passport နဲ့ပတ်သက်တဲ့ရုံးလုပ်ငန်းတွေပါတယ်သူတို့ကဘာမှမစင်စားသေးဘူး။ကျန်တဲ့အခုတော့ကြီးပါဆုံးဖြစ်နေတယ်ခင်ဗျ
အခုမြန်မာနိုင်ငံဘက်ကနေပြီးတော့တန်ယုံကလည်းဒီမြန်မာလူသမားတွေကိစ္စကိုညှိနှိုင်းဆောင်ရွက်ပေးတဲ့တန်ရာရှိတွေပါထားထားတော့သူတို့ကတော့မပြောပြဘူးလားခင်ဗျဟာ
ပြောပြတယ်ပြောပြတယ်ပြောပြတယ်ဒီပတ်စုံလုံငါဆိုတာကျွန်တော်ဘက်ကဟိုမြန်မာဘက်ကရုပ်ပြီးလို့ရတာမဟုတ်ဘူးလေဟိုဗီဇာပေးရမှာထိုင်းဘက်ကပေးရမှာဆိုတော့ထိုင်းဘက်ကမလုပ်ရှားပေးညောကျွန်တော်မြန်မာဘက်ကလည်းဘာမှလုပ်ပေးလို့မရသေးဘူးခင်ဗျတချို့လူသမားတွေဆိုလို့ရှိရင်ဗီဇာကုန်သွားတဲ့အတွက်ကြောင့်တချို့လူတွေလုပ်ရှင်တွေကလုံငန်းရှင်တွေကအလုပ်တွေရပ်ဆိုင်ထားခံရတဲ့လူသမားတွေတော်များနေပြီ။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျောလူသမားဟိုဗီဇာရှိမှသာလေလူလူကံကိုရှိတာလေ။အဲ့ဒီဥပဒေနဲ့ညီနေတဲ့အတွက်ကြောင့်ကျောလူသမားတွေလုံပြုတ်နေတဲ့အလုပ်လက်မဲ့ရှိတဲ့လူသမားတွေတော်များဖြစ်နေတယ်ခင်ဗျ။ဒါဒုတိယကြက်သလား
။အဲ့မြန်မာတန်ယုံဘက်ကရောအေးစားနဲ့ပတ်သက်ပြီးတော့မညှိနှိုင်းပေးဘူးလား
။ညှိနှိုင်းပေးတယ်ညှိနှိုင်းပေးတယ်။ဒါမှခြေတိကြတဲ့ခြေတော့မရသေးဘူးခင်ဗျ။ညနေလူငန်းရှင်တွေကိုနောက်အစိုးရဘက်ကသူကဆိုင်းငါဥပဒေနေနဲ့တော့ဟိုခွင့်ပေးထားဖို့တော့တောင်းဆိုထားပေးတယ်လေ။ဒါပေမဲ့ထိုင်းဘက်ကလည်းတရားဝင်ကြီးညာတာလို့မရှိသေးဘူး။အဲ့ဒီမှာနေမီကသူအနာပိုင်နေပေါ့ရဲတွေပါနေညာတော့စစ်ဆေးတာမီးညံတာတော့လုံနေကုန်ပြီနေမီဒီမှာလေ
။ဟဲ့လုံနေပြီတော့ဖမ်းဆီးခါတာတွေပါရောရှိပါလား
။အဲ့လိုတော့အတိအကျတော့ဖမ်းဆီးခါတာတော့မရှိသေးဘူး။ရှင်တော်မြင်လာတော့အဲ့ဒီအောင်ငန်းကြီးနဲ့ချင်းချင်းကြီးကတော့တို့ကြားနေရတယ်။ဟိုနေရဆိုင်ရတာနည်းနည်းခက်ခဲရှိတာပေါ့ဗျာ။အချို့လုပ်ငန်းတွေရှိနေကဒီစားတွေကုန်တဲ့အတွက်ကြောင့်လုံရရဆိုင်နေတဲ့အတွက်ကြောင့်နံပါတ်၁စာဝန်ကြီးကြေညာဖြစ်ပြီ။
မြန်မာတန်ယုံဘက်ကတော့ဒီချင်းတွေနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအလုပ်ရှင်တွေနဲ့မြန်မာအလုပ်သမားတွေကြားညှိနှိုင်းပေးဖို့ကြိုးစားမှုတွေရှိတယ်လို့သိရပါတယ်။တစ်ဖက်မှာလည်းထိုင်းနိုင်ငံအတွင်းမှာနိုင်ငံရေးအကျပ်တဲကနေပြီးတော့အကြမ်းဖက်မှုတွေဖြစ်လာလို့ရှိရင်အန္တရာယ်မဖြစ်အောင်လို့မြန်မာတန်ယုံကနေပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုသတိပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့လုံခြုံရေးအရာဆိုရင်တော့ကြီးကြီးမားမားစိုးရိမ်စရာတော့မတွေ့ရသေးဘူးလို့ဘန်ကောက်မြန်မာတန်ယုံကဒီအလုပ်သမားကြီးရာတန်ရာရှိဦးကျော်ကျော်လင်းက view ကိုပြောပါတယ
်။ဒီရေးခင်းနေမှာမပါနဲ့လို့တော်တော်ရောဟောတော်တော်မကြည့်နေပါ냐ဒီကျွန်တော်တန်ယုံနဲ့ပေါ်ရေးတင်ညာချင်းနဲ့ခါတော်ထွက်သွားပြီလေ
လက်တော်တန်ယုံနေနဲ့ဒီကိစ္စရင်းနဲ့ပတ်သက်လို့ဘာများထပ်ဆောင်ရပြီးထားရှိပါလဲခင်ဗျရွှေပြောင်းလို့တမိုင်းနေ
တော့တော်တော်တို့အချင်းနဲ့ငင်းဆောင်ကြည့်နေပါတယ်ဆောင်ကြည့်နေပြီးတော့ဒီကတော့မပါဘူးလို့တာပေါ့ဗျာမပါရင်ဘာမှအန္တရာယ်မရှိပါဘူ
းဟုတ်ကဲ့
နော်ဒါတို့နိုင်ငံရေးကိစ္စပါပဲကျွန်တော်တို့ရဲ့တို့တို့ကစီးပွားရေးတွေ့လာတဲ့လူတွေပဲဟာ
စိုးရင်ရတယ်စိုးရင်ရတဲ့အနေထားရှိတယ်လို့ရောပြောနိုင်ပါလားခင်ဗ
ျမစိုးရင်ရပါဘူးကျွန်တော်မြင်တာတော့တို့တို့ကတို့နိုင်ငံရေးကတော့စိုးရင်ရအောင်ကျွန်တော်မသိဘူးလေတော်တော့ဒီကစီဝါရရကြည့်တာလ
ေထိုင်းနိုင်ငံအတွင်းမှာတော့အစိုးရလုပ်ငန်းတွေရပ်ဆိုင်းရတဲ့အထိဖြစ်နေတဲ့အစိုးရစံကြီးရေးဆန္ဒပြမှုကိုကင်တွယ်ဖို့ဘန်ကောက်မြို့နယ်အနီးတစ်ဝိုက်မှာရေးပေါ်ခြင်းတွေကိုကြီးညာထားပါတယ်ဒါပေမဲ့လည်းတစ်ဖက်မှာတော့စီဝါရလုပ်ငန်းအတော်များများကပုံမှန်လိုလဲပတ်နေစေရှိပါတယ်ဒါကြောင့်လည်းပဲမြန်မာအလုပ်သမားတွေအနေနဲ့ဗီဇာပြဿနာကြောင့်အလုပ်ထိခိုက်ရတာပဲရှိပြီးတော့စီဝါရလုပ်ငန်းတွေရပ်ပြီးတော့သူတို့ရဲ့အလုပ်ကင်ထိခိုက်တာမျိုးတော့မကြုံသေးပါဘူးဒါပေမဲ့လည်းဒီမတည်ငြိမ်တဲ့နိုင်ငံရေးခြင်းတွေကြောင့်အကြမ်းဖက်မှုတွေပိုပြီးတော့ဆိုးလာမလားဆိုပြီးတော့ထိုင်းနိုင်ငံသားတွေစိုးရင်ကြောင်းကြကြတဲ့နီးတူပဲထိုင်းနိုင်ငံတွင်ရောက်နေတဲ့မြန်မာအလုပ်သမားတွေမှာလည်းစိုးရိမ်မှုတွေရှိတာတော့တွေ့ရပါတယ်ခင်ဗျာ